ရန်ကုန်မြို့ကကြံ့ခိုင်ဖွံ့ဖြိုးရေးပါတီရုံးမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီတိုင်းဒေသလုံးညီညွတ်ရေးပါတီအမျိုးသားဒီမိုကရက်တစ်ပါတီအစရှိတဲ့နိုင်ငံရေးပါတီ28ပါတီကထိပ်ပိုင်းခေါင်းဆောင်တွေမနေ့ကတွေ့ဆုံခဲ့ပြီးလက်ရှိအစိုးရလက်ထက်အတွင်းဒေါ်လာဈေးမြင့်တက်လာမှုနဲ့စီးပွားရေးကျဆင်းလာမှုအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်အဲ့ဒီအစည်းအဝေးကိုပြီးခဲ့တဲ့အစိုးရလက်ထက်ကအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနမှပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာကန်စော်လည်းတက်ရောက်ခဲ့ပါတယ်။ဒေါက်တာကန်စော်အပါအဝင်အရင်အစိုးရလက်ထက်ကစီးပွားရေးပညာရှင်တွေရဲ့တွက်ချက်မှုအရမြမစီးပွားရေးဟာဥသိမ်းစိန်အစိုးရလက်ထက်ကထက်ထောက်ဝှက်ခံကျဆင်းလာတယ်လို့ပါတီတွေကပြောကြပါတယ်။ပြီးခဲ့တဲ့2012ခုနှစ်ဧပြီလ1ရက်နေ့မှာဒေါ်လာကိုမြန်မာငွေကျပ်819ကျပ်ရှိခဲ့ပြီးလက်ရှိမှာဒေါ်လာကိုမြန်မာငွေကျပ်1600ဝန်းကျင်ရောက်လာတဲ့အတွက်မြန်မာငွေကျပ်တန်ဖိုးဟာထက်ဝက်ခန့်ကျဆင်းလာတယ်လို့ပြောကြပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်နဲ့လက်ရှိအစိုးရလက်ထက်အတွင်းဖြစ်ပေါ်လာတဲ့ဒေါ်လာဈေးနှုန်းအပြောင်းအလဲနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီပါတီတဲ့ဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ်။
အဲ့တော့ဒါအရင်ဆိုရဲအမွေလို့ဘာလို့ညာလို့စိုးမွေလို့ပြောရင်ဥဒိစိဆိုရလက်ထက်ကတော့လွဲခဲ့တဲ့အချိန်ပေါ့2016ဤပြည်သားပြည်နေ့ကဒေါ်လာ1193ကျပ်ပဲအဲ့ဒီကနေအခုဟုတ်လား1640ကျပ်ဖြစ်သွားတယ်ဆိုတဲ့ကဥဒိစိဆိုရကျောက်သာမိမိဆိုရကျောက်သာဒါခက်လို့ရတယ်
ဒါအပြင်ပါတီတွေရဲ့ထုတ်ပြန်ချက်မှာ NLD အစိုးရအနေနဲ့ငြိမ်းချမ်းရေးပြီးမှစီးပွားရေးနိုင်ငံရေးလူမှုရေးစတာတွေကိုလှုပ်ဆောင်တာမျိုးမလုပ်ဘဲခန္ဓာအလုံးကိုတပြိုင်နက်တည်းဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့လိုတယ်လို့တိုက်တွန်းထားပါတယ်။ NLD အစိုးရအနေနဲ့အစိုးရအဆက်ဆက်ရဲ့အားနည်းချက်တွေကိုမြင်ပြီးဖြစ်တာကြောင့်အကောင်းဆုံးပြင်ဆင်ဆောင်ရွက်နိုင်လိမ့်မယ်လို့ထင်ခဲ့ပေမဲ့လက်ရှိမှာစီးပွားရေးပိုင်းနဲ့ပတ်သက်ပြီးအခုလိုအကျက်အတဲတွေကိုပြည်သူတွေရင်ဆိုင်လာရတယ်လို့တိုင်းဒေသလုံးညီညွတ်ရေးပါတီဒုတိယဥက္ကဋ္ဌဦးဟန်ရွှေကပြောပါတယ
်ကျွန်တော်တို့နိုင်ငံရဲ့ပုံမှန်မှုရှင်းနာမှာလည်းပဲပို့ကုန်ကနေပြီးတွင်းကုန်ကတွင်းရတဲ့ခါကျတော့ဒေါ်လာတွေလိုတာပါတယ်ဒေါ်လာတွေလိုတဲ့ပုံမှန်မှုတည်ပြီးရေကစားမှုဝါနာကျွန်တော်တို့ဖြစ်လာပြီးတဲ့ခါကျတော့ဟာမနိုင်မနေနဲ့ကိုယ်ကားတွေဖြစ်လာတဲ့အခြေအနေရှိပါတယ်လက်ရှိတာဝန်ရှိတဲ့အစိုးရအနေနဲ့ကဖြစ်ရမှာပဲအဲ့တော့သူ့မှာတာဝန်ရှိတယ်အဲ့ဒါဒီအစိုးရအနေနဲ့ကသူကတမတော်အစိုးရတော်ကလည်းပဲအဲ့ဒါကောင်းတာဆိုတာသူသိတယ်။အောက်သိစဉ်ဆိုရလက်ထက်လည်းဘယ်ဟာညံ့နေမညံ့အောင်စတဲ့ပြန်သူသိတယ်။သူအနာရရင်တော့ကျွန်တော်တို့မျောလင့်တာကသူပြင်ဆင်ထားပြီးတော့အောက်နာဆိုတာတွေသင်္ကန်းစာယူတကယ်လှုပ်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုထင်တာ။သို့သော်တကယ်လက်တွေ့လှုပ်လိုက်တဲ့ခါကျတော့သူ့ရဲ့တက်တန်း9000တောင်မှပြည့်တယ်ဒီအချိန်တွေဖြစ်လာတဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကမြမစီးပွားရေးဟာအကျက်အတဲတွေနဲ့ရင်ဆိုင်နေရတာမှန်ပေမဲ့ကြာဆင်းနေတာမျိုးမဟုတ်ဘူးလို့တုံ့ပြန်ပြောပါတယ်
ဒီဝါကြီးတက်နေတယ်ဆိုတော့ကျွန်တော်လက်မခံပါဘူးဒီဝါကြီးပြတ်တဲနေတယ်ဆိုတော့ကျွန်တော်လက်ခံပါတယ်တက်တဲရခြင်းအကြောင်းများကိုကျွန်တော်တို့အတတ်နိုင်ဆုံးရင်းပိုင်းချီးရှင်းမှုတွေ့ရတာဥပဒေနဲ့အညီတောင်းရတဲ့လုပ်ငန်းများဖြစ်တဲ့အတွက်ရုပ်ချင်းသိတာသင်ရှားတာမဟုတ်ပါဘူးရှိတာပါတယ်နော် IMF တို့လိုကမ္ဘာပန်းတို့လိုတောင်းတော့ကမ္ဘာမှာအင်တန်လေးစားတဲ့ဒီဝါကြီးပညာရှင်တွေရဲ့ပတ်ချက်အရာကိုမြန်မာနိုင်ငံပြန်လဲလူကြလာမယ်ဒီဝါကြီးရှိတဲ့အေးပါဘူးရောက်ပြီဆိုတော့ကျွန်တော်တို့တော့ကျန်စီသိကြပါတယ
်ဒေါ်လာဈေးမြင့်တက်လာမှုကြောင့်73စီဈေးတွေဟာလည်းပြီးခဲ့တဲ့ဧပြီလကစတင်ပြီးတရိပ်ရိပ်မြင့်တက်လာခဲ့တာပါ73စီဈေးမြင့်တက်လာမှုအခြေအနေပေါ်ရန်ကုန်မြို့ကအငှားရင်မောင်ဦးမောင်မောင်ကိုကအခုလိုပြောပြပါတယ
်လေးလာပိုင်းကုန်ငန်းကြီးအတပြီးတော့650အဲ့လိုပေါ့ဒီနေ့တော့30တက်55ကျက်တဲ့20တက်နဲ့တက်လာတာလေနော်1035ရှိတယ်တချို့ဆိုင်တွေကတစ်ဆောင်နဲ့အစိတ်ရှိတယ်။ဒါကြောင့်တက်စီတမားတွေမပြေနိုင်တော့ဘူး။အဲအုံနာတို့ဒီနေ့ကနောက်ပြည့်စီဖို့ပေါ့။ဦးတို့အစားတော့ကစီစီကြတော့ကဆိုလို့ရှိရင်တနေ့ကုန်မောင်းလို့ရှိရင်တပေါင်းပေါ့။အခုကျတော့ဈေးကျတဲ့အခါကျတော့တပေါင်းကျော်လောက်မှတနေ့ကုန်မောင်းလို့ရတယ
်။73စီစီအပြင်အခြေခံစားတောက်ကုန်တွေဖြစ်တဲ့ဆန်စီစားကျက်တုံဖြူကျက်တုံနီဈေးတွေလည်းအခုနှစ်ပိုင်းအတွင်းတစ်လထက်တစ်လမြင့်တက်လာနေပါတယ်။အနည်းဆက်ဆုံးကိုပြောမယ်ဆိုရင်ပြီးခဲ့တဲ့စက်တင်ဘာလကကျက်တော်နီတပိတ်တာ800ကျက်တန်ဟာလက်ရှိမှာ1600ဝန်းကျင်ရှိနေပါပြီ။စံသေးကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့လကတောင်ပြန်တပြည်1800တန်ဟာအခုဆိုရင်2300ဖြစ်နေပြီးပေါ်စန်းတပြည်2200တန်ဟာကျက်3000ဖြစ်နေပြီလို့အင်ရှင်မတွေကပြောကြပါတယ်။တောင်ကြပါမျိုးနယ်မှာနေထိုင်နေတဲ့မိသားစုဝင်3ဦးရှိတဲ့အင်ရှင်မတဦးဖြစ်သူဒေါ်ရှမ်းမကကုံစင်းနှုံးတွေမြင့်တက်လာတဲ့အတွက်မိသားစုဝင်ငွေလိုအပ်ချက်မြင့်တက်လာမှုအနေအထားကိုအခုလိုတွက်ပြပါဗျာ สามสี่สามเงี้ยก็เราคงจะทำไปอะไรก็เราคงจะทำแล้วน้องๆตอนเช้าตอนนี้เด็กๆเด็กๆยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี ချက်ပေးပါတယ်
တချိန်တော့အစိုးရပေါင်းရနေမှုတွေပေါ်မှာထိကနေဆိုလို့ရှိရင်လမ်းမောထွက်မဲ့ပြည်သူတွေကိုလက်ဆွဲခေါ်မယ်ကျွန်တော်ပြည်သူအသံတွေကဒီလူတွေပါဆိုပြီးတော့ဖားတဲ့လူတွေများလို့သားလေဒီလိုဖြစ်တာအခုဟာကအပြူသဘောဆောင်ပြီးတော့ကျွန်တော်တို့တွေကထောက်ပြတယ်လမ်းမောထွက်မှုကိုကျွန်တော်မလိုလားပြည်သူရဲ့အခက်အခဲတွေကိုကျွန်တော်တို့ကတကယ်လက်တွေ့ကြကြသိတဲ့အတွက်ကျွန်တော်တို့နိုင်ငံရေးအင်အားစုတွေကနေပြီးတော့အစိုးရကိုသိအောင်လို့ကျွန်တော်တို့တွေကအပြူသဘောနဲ့ထောက်ပြပြီးတော့ဒီလိုထုတ်ပြန်ကြမျိုးထုတ်ပြန်တာဖြစ်ပါတယ
်ပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကဒဂုံမြို့တစ်စိတ်ကံမြို့နယ်ကကိုစလေလောင်မဲဆွယ်စည်းရုံးပွဲတစ်ခုမှာ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကဒေါအောင်ဆန်းစုကြည်ကိုချစ်လို့ပြည်သူတွေအနေနဲ့စီးပွားရေးကြက်တဲမှုကိုခါးစည်းခံနေရတာကိုသိရှိကြောင်းနဲ့NLD အစိုးရအနေနဲ့ပြီးခဲ့တဲ့အစိုးရအဆက်ဆက်ကထားရှိခဲ့တဲ့ပြဿနာတွေကိုဘယ်သူမှအပြစ်မတင်ပဲခေါင်းခံဖြေရှင်းနေရတယ်လို့ပြောဆိုထားပါတယ်။ဘာပဲဖြစ်ဖြစ်ပြည်သူတွေရဲ့စာဝတ်နေရေးအခက်အခဲတွေကိုအစိုးရအနေနဲ့တာဝန်ယူဖြေရှင်းပေးဖို့နဲ့စီးပွားရေးတိုးတက်မဲ့လက်တွေ့ဆန်တဲ့ရလဒ်တွေကိုအ мян ဆုံးအကောင့်ထည့်ဖို့အတိုက်ခံနိုင်ငံရေးပါတီတွေကတောင်းဆိုထားပါတယ်ရှင်။